ရောင်းရမအဖန်စီခံရိုက်တာတရင်တော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုတရားရုံးကဆွဲခဲ့တင်းတင်းနဲ့တင်းနဲ့ဇူလိုင်လ9ရက်နေ့မှာဆုံးဖြတ်ဖို့ရှိပါတယ်။လူခွင့်ရေးဖွဲ့စည်းတွေကတော့မြန်မာတရားရေးစနစ်ပေါ်မှာယုံကြည်မှုနည်းနေတာကြောင့်တရင်တော်နှစ်ဦးပြန်ပြီးတော့လွတ်ပတ်မလားဆိုပြီးတော့စိုးရိမ်နေကြပါတယ်။ဒီအကြောင်းအကြောင်းစုံကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
၆လကျော်ဖန်စီခံထားတဲ့ writer သတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပတ်လက်ပြီးတော့သူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ Human Rights Watch လူခွင့်ဆောင်ခြင်းမှုအဖွဲ့ကဇော်လန်လတရနေ့ကတောင်းဆိုထားပါတယ်။မနေ့ကရန်ကုန်တိုင်းမြောက်ပိုင်းခံတရားရုံးမှာပြုလုပ်ခဲ့တဲ့ရုံးထုတ်မှုမှာတော့သတင်းတော့နှစ်ဦးကိုနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့စွဲချက်တင်တဲ့မတင်တဲ့ကိစ္စဇော်လန်လ9ရက်နေ့သတင်းလာနေမှာဆုံးဖြတ်မယ်လို့ဆိုပါတယ်။သတင်းတော့ကိုဝလုံးကတော့သူတို့အမှုကိုတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတာပါ။
တရားစီရင်ရေးကိုလည်းကျွန်တော်တို့အပြည့်အဝယုံကြည်ထားပါတယ်။ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒါကဥပဒေစိုးမိုးမှုဘယ်လောက်ရှိတယ်။တရားနာတာမှုကိုဘယ်လောက်ရှိတယ်ဆိုတဲ့အနေအထားမှာဒါတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်အနေအထားတစ်ခုလို့ကျွန်တော်ယုံကြည်ပါတယ
်။မနေ့ကယုံကြည်ကိုရောက်လာခဲ့တဲ့ကိုဝါလုံးတရင်တော်တွေကိုပြောခဲ့တာပါ။ကိုဝါလုံးကတရားရုံးရဲ့ဆုံးဖြတ်ချက်ကိုအကောင့်ဘက်ကနေပြီးတော့ရှုမြင်ပြီးမျှော်လင့်ထားပြီးမယ်လေ။ကိုဝါလုံးတို့တရင်တော်နှစ်ဦးလွတ်မြောက်ရေးတောင်းဆိုနေတဲ့ Human Rights Watch လူခွင့်ဆောင်ခြင်းမှုအဖွဲ့ကတော့မြန်မာတရားရေးစနစ်ကိုယုံကြည်မှုတိတ်မရှိပါဘူးမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးဆိုတာမရှိသေးတာကြောင့်တရားရုံးကဘယ်ဘက်ကိုရပ်မလဲဆိုတာကိုသိဖို့ခက်တယ်လို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams က VOA ကိုပြောပါတယ
် It's very unclear what the court will do will it do the right thing
တရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာတော်တော်မေးမြန်းဖြစ်နေပါတယ်မှန်ကန်တဲ့လူရက်ကိုပဲလိုးလိမ့်မလားဖြစ်တဲ့ရဲ့ပြားပေးတာကိုခံမလားဆိုတာမသိနိုင်ပါဘူးအမှန်တမ်းလို့ဖို့တော့ကတရားရေးစနစ်ကိုယုံကြည်အားကိုးလို့ဖြစ်ပါဘူးအကြောင်းလဲဆိုတော့တဲကြီးဖွဲ့စည်းပုံအခြေခံဥပဒေအရအပြန်အလှန်ထိန်းချုပ်တဲ့စနစ်မရှိသလားလူလလလဆုံးဖြတ်နိုင်တဲ့တရားသူကြီးတွေရှိနေတယ်လည်းမရှိပါဘူးလူလက်တဲ့ရဲဘွဲဆိုတာလည်းမရှိပါဘူးရဲတွေကစစ်တပ်ကိုအစီရင်ခံနေရတာပါအဲဒါကြောင့်အခုကိစ္စကနိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပါလိမ့်မယ
်တကယ်လို့တရားရုံးကသာကိုဝါလုံးတို့ကိုလွတ်မပေးဘဲသူတို့မှုကိုဆက်ပြီးတော့ရဲယူသွားမယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကူးတက်ပို့ပြီးတော့များလာမှာကတော့အသေးချပဲလို့Brett Adams ဆက်ပြောပါတယ
် Human Rights Watch and other human rights people and associations around the world are
Human Rights Watch အဖွဲ့အပါအဝင်ကမ္ဘာတစ်ဝန်းလူ့ခွင့်ရေးဆိုင်ရာအဖွဲ့တွေမကပါဘူးကုလသမဂ္ဂဖော်ဝင်နိုင်ငံတွေကပါဒီသတင်းထုတ်တွေရဲ့အမှုကိုပါလက်ပေးဖို့သူတို့ကိုရေးယူထားတာကမမှန်ကန်ဘူးသတင်းထုတ်တွေကိုလွှတ်ပေးခြင်းနဲ့လို့ပြင်းပြင်းထန်ထန်ပြောထားပြီးပါပြီ
Writer သတင်းထုတ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်ပြည်နယ်လုံခြုံရေးနဲ့ဆိုင်တဲ့အရေးကြီးတဲ့စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိတာကြောင့်တဟာနိုင်ငံတော်လေးဝက်ချက်အုပ်ဝင်နဲ့ညှိစွန့်နေဆိုပြီးတော့အစိုးရကတရားစွဲဆိုထားတာပါပြီးခဲ့တဲ့ဒီဇင်ဘာလကလေးကသူတို့အုပ်ကိုဖမ်းဆီးပြီးတော့စစ်ဆင်မှုတွေကြီးကြီးပြုလုပ်ခဲ့တဲ့နေရာမှာတေလူပြတပ်သိ23ဦးကိုစစ်ဆေးခဲ့ပါတယ်ကိုယ်အလုံးတို့ကတော့သူတို့ဟာထောင်ချောက်ဆင်ဖမ်းခံခဲ့ရတာတည်ပြီးအစိုးရဘက်ကဆွဆွဲတယ်လို့နိုင်ငံတော်လေးဝက်ချက်ဥပဒေကိုလည်းသူတို့မချိုးဖောက်ဘူးလို့ညှိစွန့်ထားပါတယ်တကယ်လို့သူတို့အုပ်မှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်